ုင်းထောင်ကျေးရွာကရွှေလုတ်ကွက်အားလုံးဟာအကျယ်ဝန်းအဖြစ်ဧကာပေါင်း900လောက်ရှိမယ်လို့ခန့်မှန်းရပါတယ်။မြေနီသားနေရနေရဲ့အောက်အနက်ပေ150ကျော်လောက်ရှိတဲ့တွင်းနယ်ကြီးတွေတူပြီးရွှေကိုရှာဖွေနေကြတာဖြစ်ပါတယ်။ကျွန်တော်တို့လေးလာခဲ့တဲ့ရွှေရင်းဟာအကျယ်အဖြစ်9ရေကလောက်ရှိမှဖြစ်ပြီးအနက်ပေ150ကျော်လောက်ရှိတဲ့ကျင်းကျင်းထဲမှာရွှေကိုရှာဖွေနေကြတာဖြစ်ပါတယ်။ရွှေရင်းလုံသားတွေရဲ့ဘဝကိုအနီးကပ်လေးလာခွင့်ရဖို့အတွက်ကျွန်တော်တို့တွင်းထဲကိုစဉ်ကြည့်ခဲ့ပါတယ်။တွင်းထဲကိုဆင်းဖို့အတွက်စွန့်ပစ်ထားတဲ့မြေသားပုံတွေကိုနင်းပြီးဆင်းရတာဖြစ်ပါတယ်။တွင်းထဲမှာတော့မုံဆက်လို့ခေါ်တဲ့ရေစုပ်ဆက်နဲ့ကြီးမားတဲ့မြေသားနေရန်ကြီးတွေကိုရေနဲ့ထိုးချပြီးရွှေကိုရှာဖွေနေကြတာဖြစ်ပါတယ်။ရွှေတွင်းထဲမှာတော့အသက်အရွယ်သိမ့်မကြီးလာတဲ့လူငယ်လူရွယ်အမျိုးသားအမျိုးသမီးလေးတွေဟာရှုံ့နှုံရေတွေထဲမှာရွှေရှာတဲ့အလုပ်ကိုမနာမနေလောက်ကင်နေကြတာတွေ့ရပါတယ်ကျွန်တော်တို့ကိုတွေ့တော့သူတို့မျက်နှာမှာစိုးရိမ်မှုတွေရှိနေကြတာတွေ့ရပါတယ်သူတို့ရဲ့စိုးရိမ်မှုတွေကိုမေ့ကြည့်ပြီးတော့ကျွန်တော်တို့ကိုပေါ်တာဆွဲမဲ့သူတွေထင်နေတာလို့ရည်ပြီးတော့ပြောပြပါတယ်ရှူရင်းလောက်သားကိုလင်းနိုင်ဦးဟာမြကြီးနားမြို့ပံမတိရောက်ွက်ကနေမိုင်းတော်ရှူတဲ့မှာအလုပ်လောက်ကင်နေတာဟာအခုဆို9နှစ်ကျော်ရှိနေပါပြီသူဟာစူစားကျင်းသားတစ်ယောက်ပါ
အခုရွှေကြောက်ပိုင်နဲ့ထိုးတယ်ပြီးလို့ရှိရင်အဲ့ကြတဲ့သဲစာကမှုန်နဲ့အဆုပ်တင်တာမျိုးစင်ပေါ့အဲ့ရရမှာမျိုးတဲ့မှာကျွန်တော်တို့ကော်ပတ်တချထားလေအဲ့ရနေတော့တစ်ခါပြန်ခါပြီးမဲ့အင်ဝိုင်းနဲ့ဝိုင်းကြပေါ့ဒီနေ့တစ်ချက်လောက်ရလို့ရှိရင်မနက်ဖြန်9မူလောက်ရရအဲ့လိုမျိုးရပုံမှန်တော့မရှိဘူးပေါ့ကျွန်တော်တို့ကျင်းထဲကိုစားဝင်ပြီးဆိုတာနဲ့ကိုယ်သဘောပေါ့စူစားလုပ်ချင်လည်းရတယ်ဆိုတော့နှေးစားလုပ်ချင်လည်းရအဲ့လိုမျိုးပေါ့နှေးစားကြတော့သူကတစ်ရက်ကို9000ပုံမှန်ရလေစူစားရကြတော့သူကဒီဘဖို့ကုတ်ကားတွေနှေးစားကားတွေစီကားတွေအဲ့လိုဖြတ်သေးရလေပုံတဲ့ဟာကကျွန်တော်တို့ရတခါကျရင်တစ်လလုံးတော့ပြားမရလည်းမရဘူးကျွန်တော်တို့ကြတော့အိမ်ပို့ဖို့ရှာမဟုတ်လေမိဘတွေကပြောရလေပြန်မပုံနဲ့ကိုဝယ်ချင်တာဝယ်စူစောင်းရဆိုပြအဲ့လိုမျိုးမိဘတွေလည်းပြောတာကိုကျွန်တော်တို့ကြတော့ရတဲ့ဟာလေးကြတော့ဘယ်လိုလုပ်လဲအိမ်ဝင်တော့တခါကြီးရနော်ကိုကလိုက်သေးနဲ့ပြန်ပေးရအောင်ငါကွာအပေကိုလိုချင်တဲ့ဟာလေးတွေဝယ်တာပေါ့အဲ့လိုမျိုးပေါ့
ရွှေရင်းလောက်သားတူရဲ့ငွေစုံအသက်ဟာ14နှစ်လောက်ထိရှိပြီးအများစုတွေကတော့အသက်20ကျော်ဝန်းကျင်နေဖြစ်ပါတယ်ရွှေလောက်သားအများစုဟာမိုးညင်းမြို့နယ်အနီးတစ်ဝိုက်ကျေးရွာတွေကဒေသခံတွေဖြစ်ပြီးအခြေခံပညာမူလာတန်းနဲ့အလဲတန်းပညာအဆင့်ရှိသူတွေများပါတယ်ရွှေချင်းလောက်သားဖြစ်စားလုပ်တော့မယ်ဆိုတာနဲ့ရွေးချယ်စရာနှစ်မျိုးရှိနေပါတယ်တစ်မျိုးကစူစားဖြစ်ပြီးနောက်တစ်မျိုးကတော့နေစားဖြစ်ပါတယ်နေစားဆိုတာဟာရွှေရင်းလုံသားတွေအနေနဲ့တနေ့တာသူတို့ရှာဖွေရရှိထားတဲ့ရွှေပေါ်အကျိုးခံစားခွင့်မရှိဘဲလောပန်းကတတ်မှတ်ပေးထားတဲ့နေစားတရက်လောက်ကကြက်9000ကိုရယူပြီးအလုပ်လုပ်ရတာကိုဆိုတာပါအမျိုးသားတွေဟာနေစားကြက်9000ရပြီးအမျိုးသမီးတွေကကြက်3000ရပါတယ်နောက်တစ်ခုကစုစားဖြစ်ပါတယ်စုစားဆိုတာဟာရွှေရင်းလုံသားတွေအနေနဲ့သူတို့တနေ့ကုန်ရှာဖွေရထားတဲ့ရွှေလေးချိန်ပေါ်မူတည်ပြီးလောပန်းနဲ့အကျိုးတူခံစားခွင့်ရှိတာဖြစ်ပါတယ်တနေ့ရွှေတစ်ကြက်သားရခဲ့ပြီဆိုရင်ရွှေတူးဖော်မှုကုံကျဲရစိတ်တဲကမြေတူးဆက်ငါက73စီဘူးထမင်းမိုးတွေကိုဖဲနှုတ်ပြီးရရှိတဲ့ရွှေကို၄ပုံပုံကလောပန်းက3ပုံစုစားကျင်းသားတွေကတပုံအကျိုးမြတ်ခံစားရတာဖြစ်ပါတယ်အဲ့ဒါကိုစုစားလို့ခေါ်တာဖြစ်ပါတယ်မိုင်းနောင်ရွှေတွင်းတွေမှာလာရောက်လုတ်ကင်ကြတဲ့ကျင်းလုတ်သားတွေမှာစိတ်ကူးအိမ်မက်အမျိုးမျိုးရှိကြတာတွေ့ရပါတယ်ငယ်ရွယ်တဲ့ကျင်းလုတ်သားအများစုဟာရွှေတူးဖော်မှုပညာရပ်တွေကိုတင်ယူခြင်းလို့မိုင်းတော်ရွှေတွင်းနေစီရောက်လာကြသူတွေရှိသလိုမိသားစုစီးပွားရေးအဆင်မပြေလို့နေဝေးကနေလာရောက်လုတ်ကင်နေတဲ့ကျင်းသားတွေလည်းရှိပါတယ်။မနက်9နာရီအချိန်မှာတော့ညနွဲ့နွဲ့အဝတ်စားတွေနဲ့အုတ်ထုတ်ဒါမှမဟုတ်ခမောက်ကိုစီစောင်းပြီးသူတို့ရဲ့တနေ့တာလုပ်ငန်းဝင်နေရာဖြစ်တဲ့ပေ150ကျော်လောက်နဲ့တဲ့ရွှေတွင်းနေစီစဉ်းကြရတာဖြစ်ပါတယ်။ကြောက်ပြောင်ကြောက်မှာကြောက်ချောတန်ကြောက်စတဲ့ရွှေနဲ့သဟဇာတာဖြစ်တဲ့ကြောင်မျိုးစုံရှိတဲ့နေရာဟာရွှေထွက်တဲ့နေရာဖြစ်ပါတယ်။ဒီအပေါ်မှာမူတည်ပြီးကျင်းသားတွေဟာရွှေကိုရှာဖွေရတာဖြစ်ပါတယ်။ဒုတဲ့ကြီးမာလာတဲ့မြေသားနေရံတွေရဲ့အောက်မှာမဲပြာရင်အယောင်ရှိတဲ့ရွှေကြောကိုတွေ့ဖို့ရေတွန်းအားအလွန်ကောင်းတဲ့ပိုက်နဲ့ထိုးရှာရတာဟာအမျိုးသားရွှေလုံသားတွေရဲ့အလုပ်ပါ။မျိုးသမီးရွှေလုံသားတွေကတော့ရွှေကြောပေါ်ဖုံးနေတဲ့ကြောက်တုံးကြောက်ခဲကြီးတွေကိုဖယ်ရှားရတာပါ။ရွှေရဖို့အတွက်နေတစ်ဝက်လောက်ထိကြီးမာတဲ့မြေသားနေရံတွေကိုဖြိုချအပြီးမှတော့သူတို့အလုပ်ခွန်အားတွေကိုပြန်လည်ဖြည့်တင်းဖို့အတွက်ထမင်းစားဖို့ပြင်ဆင်ကြတာတွေ့ရပါတယ်
။ခွဲလဲကွာဒီနေ့ကအခီးချီခွန်ငင်းကလမ်းခါနာ
တော့နေမှာဘူးမျိုးတော့
နေ့လယ်12နာရီနဲ့တနာရီကြားဟာသူတို့အလုပ်ခွင်နားချိန်ဖြစ်ပါတယ်။ရွှေလုံသားအများစုကသူတို့နားချိန်မှာစေးဘောလေးလေးဖွာရှိုက်ပြီးရှေးအောင်နှောင်းဖြစ်သူတို့ဘဝအကြောင်းတွေကိုရွှေလုံသားအချင်းချင်းပြန်ပြောပြရင်သူတို့ရဲ့နားချိန်တွေကိုကုံဆုံးစေတာပါ။တချင်းဖွင့်ပြီးအနားယူနေသူတွေလည်းရှိပါတယ်။ ရွှေပါမယ်လို့ယူဆရတဲ့မြေစာမုတ်တွေတဲမုတ်တွေကိုရေပိုင်းနဲ့တွင်းပေါ်မှာရှိတဲ့မျောစင်လို့ခေါ်တဲ့နေရာကိုရေအားနဲ့ပို့တင်ရတာဖြစ်ပါတယ်။အဲ့ဒီလိုတင်လိုက်တဲ့မြေစာမုတ်တွေတဲစာမုတ်တွေကိုရွှေချီးလို့ခေါ်တာဖြစ်ပါတယ်။စကိုင်းတိုင်းဒေသကြီးပင်လယ်ဘူးမြို့ကနေမိုင်းတောင်ရွှေထဲမှာကျင်းသားလုပ်သားဖြစ်လာရောက်လုပ်ကင်နေတဲ့ကိုကျော်ခိုင်ဦးဟာအခုဆိုအသက်18နှစ်ရှိနေပါပြီ။သူဟာမိုင်းတောင်ရွှေထဲကို73နှစ်သားလောက်ကတည်းကတငယ်ချင်းတွေနဲ့အတူလာရောက်လုပ်ကင်ခဲ့တာဖြစ်ပါတယ်
။ကျွန်တော်တို့အိမ်မှာကပတ်ဆောင်ငွေတွေဆိုတော့ကျွန်တော်ကလာလောက်တာကျွန်တော်တငယ်ချင်းနဲ့တက်ခဲ့တာတရကိုနေစားပေါ်တော့နေစား9000ပေါ့ဘလော့ကျပြီလဲဆိုတော့ဒီမှာ3နှစ်လောက်တော့ရှိအောင်အိမ်ကတစ်ခေါက်မှလည်းပြန်ပြေးသေးဘူးဆောင်းကတော့ဒီမော်ရတားစီတော့ပေါ့နော်အခုတော့တားရကကြာသွားပြီဆောင်းကလည်းမစီတော့ဘူးချီရီကလည်းယော့သွားပြီအဆောင်ကတော့တကြတစ်ဆန်တစ်ပိတ်တာကျော်အဲ့လိုမျိုးတွေရတော့ရတယ်ခုတော့မရတော့ကြာသွားဘူးကျွန်တော်တို့ရတငယ်ချင်းတယောက်တော့ဂျင်းဖီလို့တည်ရတယ်ပါသွားတယ်ရှိရှိပါတယ်အဲကျွန်တော်တို့အဆောင်ကဘက်ဟိုးမပေါ်ခင်တော့ငါနဲ့ကျွန်တော်ရောက်ခဲ့လေဒီမျိုးကဘာတွေခေါင်းပြူတာလေခေါင်းပြူတိုင်ဖြုတ်တာနဲ့ကျွန်တော်တို့ပြေးတယ်ဒါပေမဲ့သူကတော့6နာရီဆိုတော့အပြေးမတော်လို့လဲသွားတာနှစ်သူ့ဖိလို့တည်သွားတာ
ရွှေရွင်းလောက်သားအများစုဟာရွှေရွင်းနေတဲ့အနီးတစ်ပိုက်မှာပဲရှိနေတဲ့တဏီမိုးဝါထရံကကြံငင်းလေးမှာပဲအိပ်ဆက်အနားယူကြတာဖြစ်ပါတယ်ဒေသခံအမျိုးသမီးရွှေရွင်းလောက်သားအများစုဟာသူတို့နေထိုင်ကြတဲ့ရွာတွေမှာပြန်အိပ်ကြပြီးမနက်မိုးလင်းလို့လုပ်ငန်းဝင်ဝယ်မှသာရွှေတွင်းနေစီရောက်လာကြတာဖြစ်ပါတယ်အမျိုးသမီးရွှေလုပ်သားတွေဟာတနေ့ရရှိတဲ့လောအားကားတွေကိုတနေ့ချင်းမထုတ်ယူဘဲလောပန်းနေစီမှာအထားကြတာဖြစ်ပါတယ်မိသားစုကိုငွေပြန်ပို့ခြင်းတဲ့အခါဒါမှမဟုတ်သူတို့လိုချင်တဲ့အလားကုန်ပစ္စည်းတွေကိုဝယ်ခြင်းတဲ့အခါမှသာလောပန်းနေစီကထုတ်ယူကြတာဖြစ်ပါတယ်ကျွန်တော်တို့လေ့လာခဲ့တဲ့ရွှေတွင်းပိုင်ရှင်လောပန်းဦးတုမဟာမိုင်းတောင်ဒေသခံတူဖြစ်ပါတယ်
ရဘုံရနေရတော့အခုရွှေပြခုနှစ်တင်းဆိုတော့ငါမူရတော့သုံးတင်းခွဲရတာပေါ့တင်းခွဲတော့ဟာဒီနေ့အတိုင်းတာပါမမပြည့်စည်ဘူးဆိုရင်တော့ဂျန်ဝါချက်ပစ္စည်းတွေလိုပြီးဆိုရင်လည်းဟိုကလောဘအကြံစိုက်လိုက်ရတော့ဒါအတဲစစ်ကတော့ဘာတွေကိုထင်းဘူးဘာညာဘာတွေကိုချက်ပစ္စည်းဝယ်တာဘာတွေကိုလေအမြဲတမ်းလဲမဝယ်ရပါဘူ
းရွှေရင်းမလုတ်ခင်အရင်ကသူဟာကြောက်လုပ်ငန်းနဲ့လေယာလုပ်ငန်းလုပ်ကင်သူတူဖြစ်ပါတယ်ရွှေရင်းလုတ်သားအများစုဟာဝမ်းရည်အတွက်အသက်နဲ့ရင်ပြီးဝမ်းစာရှာဖွေရပေမဲ့သူတို့ရဲ့နေစဉ်ပေါ်ဟာအစဉ်ပြေလာတယ်ဆိုတာမရှိဘူးလို့ပြောပါတယ်။တနေ့တာသူတို့မိသားစုစားဖို့အတွက်ရွာကယူထားတဲ့နေပြန်တိုးအကျွေးဟာသူတို့လာမှဆက်ရမှာမို့လို့ဖြစ်ပါတယ်။ရွှေလုသားအများစုဟာတနေ့တာသူတို့ရှာဖို့ရထားတဲ့နေစားလုပ်အားကဟာစုဆောင်းမိတာမရှိဘဲအကျွေးယူလိုက်ပြန်ဆက်လိုက်နေပဲတွင်းလုသားတန်တရာမှာကျင်လည်နေရတာလည်းဖြစ်ပါတယ်။အလုပ်တွေအားလုံးပြီးလို့နားချိန်မှာတော့တချို့တွင်းလုသားတွေဟာအရက်နဲ့တနေ့တာပင်ပန်းမှုတွေကိုဖြေဖြောက်ကြသလိုတချို့တွင်းသားတွေဟာနမတ် 4 လို့ခေါ်တဲ့မိုးရစေဝါနဲ့တနစ်တာပြင်ပမှုတွေကိုအနားယူကြတာတွေ့ရပါတယ်လူတွေတံမိုးထားတဲ့ရွှေဖြစ်လာဖို့နောက်ွယ်ကရွှေလုံသားတွေဟာနေ့စဉ်ဝမ်းရည်အတွက်ရုန်းကန်ရင်းမိုးရစေဝါသုံးဆွဲသူတွေများနေတယ်ဆိုတာကိုကျွန်တော်တို့သိရတဲ့အခါသူတို့တွေရဲ့အနာဂတ်ဆိုတာဘာလဲလို့မေးခွန်းထုတ်ရမလို့ကျွန်တော်စိတ်ထဲတွေးရင်တဲခုမဲ့လေပုံလေးရွာကိုည၈နာရီလောက်မှပြန်လာခဲ့ပါတော့တယ်ခင်ဗျာ